ပြင်းအားအဆင့်၄ရှိတယ်ဟာရီကိန်းမုန်တိုင်းလော်ရာဟာကျယ်စပြင်းနေမှာအမေရိကန်တောင်ပိုင်းလူးအီဇီယားနားပြည်နယ်ကမ်းရိုးတန်းကိုဝင်ရောက်လာပြီးမိုးရောလေပါမကြုံစဘူးပြင်းပြင်းထန်ထန်တိုက်ခတ်ခဲ့တဲ့အပြင်အန္တရာယ်ကြီးတဲ့လှိုင်းလုံးကြီးတွေကိုပါဖြစ်ပေါ်စေခဲ့ပါတယ်ဒါပေမဲ့ကုန်းတွင်းပိုင်းကိုရွေ့ရှားလာချိန်မှာတော့အရှိန်နဲ့နဲ့လျှော့သွားခဲ့တာပါမုန်တိုင်းကြောင့်လူးအီဇီယားနားပြည်နယ်မှာအသက်16နှစ်အရွယ်မိန်းကလေးငယ်တူပါဝင်အနည်းဆုံးလူ4ဦးသေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ဟာရီကိန်းမုန်တိုင်းလော်ရာဟာချက်သပရင်းနေ့နေ့လယ်ပိုင်းမှာလေတိုက်နှုန်းတစ်နာရီကိုမိုင်60ကျော်နဲ့တိုက်ခတ်နေပြီးလူးအီဇီယားနားပြည်နယ်မြောက်ပိုင်းကိုဥတီရွေ့ရှားနေတယ်လို့အမေရိကန်မိုးလေဝသဌာနကကြေညာပါတယ်။မုန်တိုင်းဟာအားပြော်လာပြီးဖြစ်ပေမဲ့လူးအီဇီယားနားပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတနွားမှာမိုးတိထန်စွာရွာသွန်းပြီးလေပြင်းတွေဆက်လက်တိုက်ခတ်ဖို့ရှိတယ်လို့ခန့်မှန်းထားပါတယ်။ဟာရီကိန်းမုန်တိုင်းလော်ရာကုန်းတွင်းပိုင်းကိုဝင်ရောက်လာရလမ်းမှာအပြည့်အစုံအများဆုံးက Lake Charles မြို့ဖြစ်ပြီးစစ်ရုံတစ်ခုကိုပါမီးလောင်ကျွမ်းစေခဲ့တာပါ။ American ပင်လယ်ခွေ့ဒေသကယ်ရိုရန်တစ်လျှောက်မှာနေထိုင်သူတွေအတွက် Hurricane Laura ဟာဒီနှစ်ကြောက်ရွံ့တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်ပါတယ်။